တော်ဆန်းစုကြည်အနေနဲ့နေကြကြုတ်ကြခံနေတဲ့အခြေအနေအောက်ကပဲအမျိုးသားပြန်လည်တင်းမြတ်ရေးအတွက်တွဲဆုံဆွေးနွေးရေးတွေကိုစတင်ကြိုးပမ်းတဲ့ဆောင်ရွက်ချက်ဟာတိုင်းပြည်အနာဂတ်အတွက်အမျှော်မြင်ရှိတဲ့ရည်တည်ချက်ဖြစ်ကြောင်းနဲ့88မျိုးသက်ចောင်းသားတွေအနေနဲ့လဲကြောက်ရနေရကနေအပြူသဘောဆောင်ပူပေါင်းဆောင်ရွက်သွားမယ်လို့88မျိုးသက်ចောင်းသားကောင်းဆောင်တူဖြစ်တဲ့ကုစိုးထွန်းကအခုလိုပြောဆိုပါတယ်
ကျွန်တော်တို့ဒီတောင်ဆန်းစုကြည်ကနေပြီးတော့ဒီအမျိုးသားပြန်လည်တင်ပြရေးအတွက်ကိုဒီအကျဉ်းဆောင်ပွားမှာလည်းဒီတကယ်ကိုအများအန်းသူကအသိနဲ့ရှိတယ်ဆိုတဲ့သဘောနဲ့မစ္စတာကမ်ဘာရီအပါဝင်ပေါ့နော်ပိုဗိုလ်ချုပ်အောင်ကြည်တို့ဆွေးနွေးမှုတွေလုပ်ခဲ့တယ်သူကအသိနဲ့ရှိတယ်ဆိုတာကိုကျွန်တော်တို့ဒါတွေ့ရတယ်ပေါ့နော်ဒါအနာဂတ်အတွက်အောင်မြင်ရှိတဲ့ရည်တည်ချက်ဖြစ်တယ်လို့ကျွန်တော်တို့ကယုံကြည်တယ်ဆိုကြောင်ပြောနေတယ်ပေါ့ဗျာဒီကတော့ကျွန်တော်တို့ဘက်ကဖြစ်စေချင်တာကတော့ဒီအမျိုးသားပြန်လည်တင်ပြရေးအတွက်ကိုလုပ်မယ်ဆိုရင်ကျွန်တော်တို့ကဓာတ်လူရည်လူရှိတဲ့အသိတွေကိုကျွန်တော်တို့ကဖြစ်စေချင်တယ်ခုနောက်ပါအစိုးရအနေနဲ့တိုင်းပြည်မှာလက်ငင်းရင်ဆိုင်နေရတဲ့ကြေကနာတွေကိုဒီအများဆုံးပြည်လဲပြီးတော့တည်တည်ငြိမ်ငြိမ်နဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်စေဖို့ငြိမ်ငြိမ်ဆန္ဒဖြစ်စေဖို့ကျွန်တော်အနေနဲ့မြင်မြင်လဲဒီကျွန်တော်အနေနဲ့လည်းမျိုးသားပြန်တဲ့တင်းမြေကြီးအတွက်စစ်မှန်တဲ့တွဲဆုံဆွေးနွေးမှုတွေအများဆုံးအကောင်အထည်ပေါ်လာစေဖို့အပြူသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်စေဖို့အတွက်ကိုကျွန်တော်တို့ကဒီအဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ပူးပေါင်းနဲ့တွဲဆောင်ရွက်တောင်းယူဖြစ်ကြောင်းဒါကျွန်တော်တို့ဒီနေရာလေးအလေးနဲ့ပြောကြလို့ရယ
်စစ်အစိုးရအနေနဲ့တွဲဆုံဆွေးနွေးရေးတွေကိုစတင်တယ်လို့ပြောဆိုနေတဲ့တစ်ချိန်ထဲမှာပဲတစ်ဖက်မှာလည်းဒီမိုကရေစီပေါ်ဆောင်ရေးအတွက်ချမှတ်ထားတဲ့အဆင့်9ဆင့်လောဘက်9ချက်ကိုအကောင့်အထည်ပေါ်သွားမဲ့အကြောင်းအခိုင်အမာပြောဆိုနေတာတွေဟာတန်တရားတွေကိုဖြစ်ပေါ်စေကြောင်းနဲ့အဓိပ္ပာယ်ရှိတဲ့တွဲဆုံဆွေးနွေးမှုတွေဖြစ်ပေါ်လာဖို့ယုံကြည်မှုတည်ဆောက်နိုင်ဖို့ကလည်းအရေးကြီးတဲ့အကြောင်း88မျိုးဆက်ចောင်းသားတွေကအခုလိုပြောဆိုပါတယ်
တို့ဒီမျိုးသားပြန်လည်တင်ပြရေးအတွက်ကိုတို့ဆက်ဆံရေးဝန်ကြီးနဲ့ခန့်ပြီးတော့တို့စာလုပ်နေရဆိုပြီးတော့သူကဒီနှာအဖအစိုးရဘက်ကစလုပ်တယ်ပေါ့ဗျာဒါပေမဲ့တစ်ဖက်ကလည်းဒီသူကသူရေးဆွဲထားတဲ့လမ်းမြောက်မြေပုံ9ချက်အတိုင်းလုံးဝ9ချက်အတိုင်းဆိုတော့ဆက်သွားမယ်ဆိုပြီးပြောတာတွေရှိတယ်။ပြီးတော့သူတို့ရဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမူကြောင်းဆက်လက်ပြီးတော့ရေးဆွဲကော်မရှင်ဖွဲ့တာတွေရှိတယ်။ပြီးတော့လူမှုစာနာထောက်ခံပွဲတွေနဲ့သူတို့ဒီလုပ်နေတာတွေရှိတယ်ပေါ့ဗျာ။အဲ့လိုလုပ်နေတာရှိတဲ့ဒီပုံမှာတော့ကျွန်တော်တို့ရာဒါဖင်အောင်ဖင်မဖြစ်စေတယ်။ဒါယုံကြည်မှုတွေကိုဟိုဒါတန်ရစိတ်တွေနဲ့ဒီယုံကြည်မှုတွေကင်းမဲ့စေတယ်ပေါ့နော်။တန်ရစိတ်တွေဝင်စေတယ်။ကျွန်တော်တို့ပြည်သူလူထုကမျိုးသားပြန်တဲ့တင်းမြတ်ရေးအတွက်ကိုတကယ်ကိုကျင်းနေအပ်လိုက်လေလေရှိခဲ့ကြတယ်တကယ်အခုပြီးခဲ့တဲ့စက်တင်ဘာမှာဆိုလဲဒါရဟန်းတန်ဃာတွေပါဝင်ပြည်သူလူထုတွေအကြောင်းသားတွေဟာဒီအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ကိုဒီအသက်တွေစည်းရေးပြီးတော့ဟိုငင်းညာစွာရင်းနေရဆန္ဒတွေဖော်ထုတ်ခဲ့ကြတယ်အခုဖြစ်နေချင်တာဒီတွဲဆုံဆွေးနွေးအစင်းမှဖြစ်ဖို့တော့လိုတယ်တွဲဆုံဆွေးနွေးဆိုတာတွဲရုံနဲ့တော့မပြီးပါဘူးအဲ့တော့ဒီကနာမတွဲဆုံမှုတွေကတစ်ဆင့်ဒီဗိုလ်ချုပ်ကြီးတချင်တဲ့ဒေါက်ဆန်းစုကြီးတို့ချမှာအိပ်ပဲပြောရတဲ့နိုင်ငံရေးတွဲဆုံဆွေးနွေးမှုတွေကိုအချိန်ဆိုင်မဲ့လှုပ်ဆောင်မှုအထူးလိုအပ်လျက်ရှိတယ်ပြီးရင်ကျွန်တော်တို့နောက်ထပ်ဒီအစအစအနေနဲ့ဒီတိုင်းရင်းသားတွေဖွဲ့စည်းတွေအပါအဝင်ဒါသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့စုစုစည်းစည်းနဲ့ဆက်ပြီးတော့ညီညီညာညာနဲ့တကယ်အပြန်အလှန်နားလည်မှုယဉ်ကျေးမှုချစ်ခင်မှုတွေနဲ့တိုင်းပြည်အတွက်ကောင်းအောင်အမြန်ဆုံးလှုပ်ဆောင်ကြဖို့လိုတယ်။အဲ့ဒီလိုတဲ့အတွက်ကိုဒါကိုအမြန်ဆုံးအကောင့်တွေပေါ်ပါတော့နားဖာအစိုးရကိုဒါကျွန်တော်အနေနဲ့အလေးနဲ့တိုက်တွန်းပါတယ
်။စစ်မှန်တဲ့တွဲဆုံဆွေးနွေးရေးတရားဖြစ်ပေါ်ရေးနဲ့တိုင်းပြည်အတွက်မှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့စစ်အစိုးရနဲ့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုတွေကြားမှာတန်းတူညီတူဆွေးနွေးနိုင်ဖို့ကအရေးကြီးသလိုသက်ဆိုင်ရာနိုင်ငံရေးအင်အားစုတွေအတွင်းမှာလည်းလွတ်လွတ်လပ်လပ်ဆွေးနွေးနိုင်ဖို့ကလည်းအရေးကြီးတဲ့အကြောင်းကို88တောင်းသားခေါင်းဆောင်တူဖြစ်တဲ့ကုစိုးထွန်းကပဲအခုလိုဆက်လက်ပြောဆိုပါတယ
်။ဟုတ်ပါဘူး။လွတ်လပ်ခွင့်ကအင်တာနက်အရေးကြီးပါတယ်။ကျွန်တော်လူရောစိတ်ရောမလွတ်လပ်ဘူးဆိုရင်ကျွန်တော်တို့ဒီအမြင်တွေဖလှယ်မှုတွေအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ဆိုတာလည်းအလွန်ခဲရင်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ကလည်းအခုတိုင်းပြည်ရဲ့ဒီအနာဂတ်အတွက်အရေးကြီးဆုံးဒီတွဲဆုံဆွေးနွေးမှုဒီတစ်ခုကိုစပြီးတော့လုပ်နေပြီလို့ဒါပြောနေတဲ့အချိန်မှာတစ်ဖက်ကဖန်ဆီးချိန်တဲ့မှုတွေကိုမလုပ်သေးရင်ကျွန်တော်တို့ကြောင့်ဖန်ဆီးချိန်တဲ့လူတွေကိုအများဆုံးပြန်ထုတ်ပေးပါဆိုပြီးကျွန်တော်တို့ဒါပြောနေတယ်အခုဆိုလည်းတိုင်းလားတွေနဲ့ဆက်ပြီးတော့ဒီတွဲဆုံဆွေးနွေးမှုကိစ္စတွေကဒါတွေကသူတို့ဘက်ကလည်းစဉ်းစားရမှာတွေရှိတာလေအဲ့တော့ဒီတိုင်းလားကောင်းကောင်းတွေဥပဒေလိုလိုပုံပုံမျိုးဆိုလည်းဒါပဲထောင်ထဲမှာဖန်ထားတာတွေရှိတယ်အဲ့သူတို့ရဲ့ကျမ်းမာရေးချင်းရစာကျွန်တော်တို့စိုးရင်ရတဲ့နေထားရရှိတယ်တိုင်းပြည်မှာတကယ်အနာဂတ်မှာကောင်းမွန်တဲ့ဖြစ်ပေါ်ပြောင်းလဲမှုဒီတစ်ခုကိုသာတင်တော့မယ်တကယ်မင်္ဂလာရှိတဲ့အချိန်တစ်ခုမှာတိုင်းပြည်အတွက်ကိုကောင်းတဲ့ခြေလှမ်းတွေဆန်းနိုင်ဖို့ဟာကျွန်တော်ဒါလွတ်လပ်မှုကအရေးကြီးပါတယ်အဲ့ဒါကြောင့်အားလုံးလွတ်လွတ်လပ်လပ်နဲ့ဒီအပြန်အလှန်ယုံကြည်မှုတွေတည်ဆောက်လို့ရကြအောင်အားလုံးကိုလည်းသုတ်ပေးဖို့ကျွန်တော်တောင်းဆိုနေကြတာဖြစ်ပါတယ်